ကဘာတဝန်းအချမ်းဖက်ချိန်ညှပ်မှုတွေကိုကျင့်ရင် IS အစိုးရအဖွဲ့လိုဖွဲ့ရဲဖြန့်ကျက်ပြန့်နှံ့မှုတွေဟာအရှေ့တောင်အာရှရုရှားနိုင်ငံမြောက်ပိုင်းကောကေးဆပ်ဒေသနဲ့အာဖရိကပါဝင်ဒေသတွေမှာပိုးပြီးကြီးမားလာတာတွေ့ရတယ်လို့အမေရိကန်နိုင်ငံရဲ့ဌာနရဲ့အချမ်းဖက်မှုဆိုင်ရာနှစ်ပတ်လည်အစိုးရခန်းစာမှာဖော်ပြထားပါတယ်။ Al-Qaeda, Boko Haram နဲ့ Al-Shabaab အဖွဲ့တွေကမတိမငိမ်ဖြစ်အောင်ဆက်ပြီးတိုက်ခိုက်နေချိန်မှာ IS အစိုးရတွေကပြီးခဲ့တဲ့နှစ်ထဲမှာကမ္ဘာတဝန်းအကြီးအမားဆုံးထိန်းချုပ်မှုဖြစ်တဲ့အထူးသဖြင့်ဆီးရီးယားနဲ့အီရန်နိုင်ငံတွေမှာဆက်ပြီးခိုင်ခိုင်မာမာရှိနေတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်။2015နောက်ပိုင်းနှစ်ဝက်လောက်မှာတော့ဒီနှစ်နိုင်ငံမှာ IS အစိုးရအဖွဲ့တချို့အချိန်မုန်းခံရခြင်းမှာပြင်းထန်တဲ့တူရကီအပေါင်းဝင်ကမ္ဘာတခြားဒေသတွေမှာသူတို့ကဇက်တိုက်ဆိုးသလိုတိုက်ခိုက်မှုတွေလုပ်နိုင်ခဲ့တယ်လို့လည်းပြောပါတယ်။ IS အဖွဲ့အနေနဲ့လေပြင်းမှာအောင်မြင်မှုတွေရတယ်လို့အာဖဂန်နစ္စတန်၊ပါကစ္စတန်နဲ့နိုင်ဂျီးရီးယားအပေါင်းဝင်နိုင်ငံမျိုးတွေမှာသူတို့ရဲ့မဟာမိတ်အဖွဲ့တွေကိုပါထူထောင်နိုင်ခဲ့တယ်လို့ဆိုပါတယ်။အမေရိကန်ဆွေအစင်ခံစားရဲမှာနိုင်ငံရေးချအကျန်းဖက်ဖွဲ့ဖြစ်နေတတ်မှတ်ခဲ့တဲ့အဖွဲ့ပေါင်း60နီးပါးရှိနေတယ်လို့ကမ္ဘာတဝန်းအကျန်းဖက်ချိန်မုန်းရေးလှုပ်ဆောင်အောင်မှာဆိုးရတဲ့နိုင်ငံဖြစ်တဲ့နိုင်ငံအတော်များများကိုတတ်မှတ်ခဲ့တာပါနိုင်ငံရေးချကလာရောက်တိုက်ခိုက်သူများအရေးနဲ့ပတ်သက်ပြီးနိုင်ငံပေါင်း45နိုင်ငံကဥပဒေတွေထုတ်ပြန်တာဒါမှမဟုတ်ပြန်လည်မွမ်းမံတာတွေလုပ်ခဲ့တယ်လို့လည်းထုတ်ပြန်တဲ့အစင်ခံစားရဲမှာဖော်ပြထားပါတယ်